တနင်္ဂနွေနေ့ကပြီးစီးသွားခဲ့တဲ့နှစ်ရက်ကြာရှေ့တာအာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာတော့အာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်၊တရုတ်၊အိန္ဒိယ၊ရုရှား၊ဂျပန်နဲ့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်ကြတာဖြစ်ပြီးတော့ပြည်သစ်နိုင်ငံပါရီမြို့တော်မာလီနဲ့လက်ဗနန်နိုင်ငံတွေမှာမကြာသေးခင်ကအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နေပို့ပြီးတော့အပြင်းထန်လှုပ်သွားကြဖို့ကမ္ဘာခေါင်းဆောင်တွေကဒီစည်းအဝေးအတွင်းမှာနှိုးဆော်ခဲ့ကြပါတယ်ရှင်။